တော်ရရှိမှာခင်ဗျာမြန်မာနိုင်ငံသားတိုင်းအသက်၁၈နှစ်ပြည့်ပြီးသူကြားမမရွေးစစ်မှုမထမ်းမနေရအမိတ်တရကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ၁၈ရက်ရက်စွဲနဲ့စစ်အစိုးရကအစိုးရပြန်တန်းတရထုတ်ပြန်ခဲ့ပါတယ်လက်ရှိမြန်မာစစ်တပ်မှာခြေလင်းနဲ့ခြေမြန်တပ်ရင်းပေါင်း900လောက်ရှိပြီးအင်အား4သိန်းခန့်ရှိတယ်လို့စီးရေးလေ့လာသူတွေကပြောပါတယ်စစ်အစိုးရရဲ့နိုင်ငံရေးကြီးမန်းချက်ကိုလက်မခံတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်တွေကိုစင်ဆက်မပြတ်ရင်ဆိုင်နေရတဲ့အပြင်တပ်သားတွေဝင်ရောက်မှုနှဲပါနေတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။လက်ရှိစစ်အစိုးရထုတ်ပြန်တဲ့စစ်မှုမထမ်းမနေရဥပဒေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဗန်ကောက်မြို့မှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကိုလင်းလင်းကတော့ဘယ်လိုပဲဥပဒေတွေထုတ်ပြန်ထားပေမဲ့လူငယ်တွေကတော့စစ်တပ်ထဲဝင်မှာမဟုတ်ကြောင်းသူ့အမြင်ကိုပြောပါတယ်။
တော့ဘယ်လိုလဲပြောရမှန်းပြီးတော့စစ်တပ်ကမှလူမရှိတော့လို့သူအဲ့လိုမျိုးထုတ်ပြန်လိုက်တာလားမသိဘူးနော်။ဘယ်သူမှဝင်မဲ့လူမရှိတော့လို့နေမှာပေါ့နော်။ဒီလိုမျိုးထုတ်ပြန်လိုက်ရင်တော့အပေါ်လုံးကတော့ပြပါပဲဆက်ပြီးကြအောင်ပဲသိတာပဲနော်ကိုနော်။ကြည့်တဲ့စစ်တပ်ကဝင်ပြီးတော့အဲ့လိုမျိုးကပြန်ပြန်ဆက်ပြီးလာတာလေ။အများကြီးကျော်တွေ့ဦးရဲ့ရန်ကုန်မှာကို။အဲ့ဒီတော့ကတော့မှဒီလိုဆက်ပြီးတယ်ဆိုတော့အခုလိုသူဆုံးဒီလိုမျိုးထုတ်လိုက်တယ်ဆိုရင်တော့ဘာကြီးပေါ့နော်။ဒီမှလည်းဝင်မှလည်းမဟုတ်ဘူး
။ညီမစစ်တပ်ဟာတိုက်ရင်အားဖြည့်ဆည်းဖို့အတွက်အသက်အရွယ်မပြည့်သေးတဲ့အသက်18နှစ်အောက်ကလေးငယ်တွေကိုအတင်းအဓမ္မစစ်တပ်ထဲခေါ်သွင်းနေတာတွေရှိကြောင်းထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံလူ့အခွင့်အရေးပညာပေးအဖွဲ့တာဝန်ခံဦးအောင်မျိုးမင်းကပြောပါတယ်
။ဒီလူလူတိုင်းကတက်မတော်ထဲမှာမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကတချို့နိုင်ငံတွေမှာရှိပါတယ်။ဒါပေမဲ့တချို့နိုင်ငံတွေကတော့မကျင့်သုံးဘူး။အဲ့တော့ဒီလိုမျိုးဝင်မှုဥပဒေပေါ်ကကောင်းလားမကောင်းလားပြောမယ်ဆိုလို့ရှင်တော့ဒီတက်မတော်ရဲ့အခန်းကဏ္ဍရဲ့တက်မတော်ပေါ်မှာပြည်သူလူထုရဲ့လေးစားယုံကြည်မှုတွေရဲ့အဲ့ဒီဟာအရင်အရေးကြီးပါတယ်။တကယ်လို့ဒါတက်မတော်ကိုပြည်သူလူထုတိုင်းကတိုင်းပြည်ကိုကာကွယ်တဲ့တက်မတော်အနေနဲ့မြင်မယ်။ဒီချင်းနဲ့မှလည်းတက်မတော်ရဲ့ဂုံတိတ်ခါတွေကလူတိုင်းကအချင်းညိုလေးစားပြီးတော့ကိုယ့်ကိုကာကွယ်ပေးတဲ့တက်မတော်အနေနဲ့သူတို့ကချစ်ခင်တယ်ဆိုရှင်တော့ဒီမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကကျွန်တော်တို့အတွက်ဘာမှပြဿနာမရှိပါဘူး။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့စစ်တပ်အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ကဒီသူတို့ရဲ့တာဝန်မဟုတ်ဘဲနဲ့တိုင်းပြည်ကာကွယ်ရေးမဟုတ်ဘဲနဲ့အုပ်ချုပ်ရေးကိုကျွန်တော်တို့သူတို့ယူထားတယ်။ဒီချင်းနဲ့မှလည်းတက်မတော်သားတွေကဒီလူတို့တွေဒီပုံမှာအမျက်ထုတ်တာတွေအကြမ်းဖက်တာတွေဖြစ်နေတဲ့အတွက်လက်ရှိအနေထားရဆိုရှင်တက်မတော်ရဲ့ခုံတိတ်ကဘယ်လို့မှမကောင်းပါဘူး။အဲဒါကြောင့်မလို့အခုလိုမျိုးသားအကျဉ်းချက်ဝင်ရမယ်ဆိုလို့ရှိရင်တော့ဒီခုနကတက်မတော်ကိုမုန်းတီးထားတဲ့အနေထားမျိုးတွေရယ်ခုံတိတ်ကပုံမှာကျွန်တော်တို့လေးစားမှုမရှိတဲ့အရာတွေရယ်နောက်တက်မတော်ဆိုတာလက်နဲ့အာကိုနဲ့ဒီလူတို့အနိုင်ရှိနေဆိုစိတ်ဓာတ်မျိုးတွေရှိနေတဲ့အတွက်ဝင်ရတဲ့သူတွေကဘယ်လို့မှကောင်းမှာမဟုတ်ပါဘူး
။ဒီချိန်ကမြမတက်မတော်စစ်မြေပြင်အင်ဂျင်နီယာတက်မှာတောင်းထမ်းဆောင်ခဲ့ပြီးစစ်တပ်အရာရှိဟောင်းကိုမြမင်းကလည်းစစ်တပ်တွင်မှာအရာရှိနဲ့အောက်ခြေကွာဟမှုတွေရှိနေသလိုရာရှိအချင်းချင်းကြားထဲမှာတောင်အဆင့်တန်းခွဲခြားနေကြောင်း RFA ကိုပြောပါတယ
်ကျွန်တော်တို့တပ်ထဲမှာရာရှိမှာတော့ DSC နဲ့ Audio နဲ့ ODS နဲ့ကွဲသေးတယ် ODS ကအနေကားတဲ့ DSC ကပေါ်ရှိရေပေါ့နော်အဲ့လိုနေရာမှာအောက်ခြေကဘာဖြစ်လဲဆိုတော့ကျွန်တော်တို့အရာရှိချင်းရတော့ကိုကြီးညီလေးနဲ့ဘာပဲဖြစ်ဖြစ်ဖောင်းပြည့်ပြည့်ဘာဖြစ်ဖြစ်ပြီးသွားတာပဲဒါနဲ့အောက်ခြေချင်းတစ်ခုကနေပြီးတော့သူတို့ရဲ့ကိုရွေးကိုတာခက်ခဲကြောင့်ရုံးကပြင်ချင်းရတဲ့အရာပေါ်မှာမဟုတ်လားတပ်မတော် AUB တွေပါနေပုံမှန်65လောက်ပေါ့နဲ့စကျင်နည်းနည်းလေးစကျင်နေတော့ဆွဲမလို့ဘူးသူတို့ဘာဖြစ်လဲရဲဘော်ကဟန်ဟောပဲကံလဲပြင်ပါပဲဆိုတဲ့ပုံစံနဲ့လုပ်တဲ့ဟာကြီးအများကြီ
းလက်ရှိစစ်စွားကထုတ်ပြန်လိုက်တဲ့စစ်မှုထမ်းမနေရဥပဒေဟာတိုက်ရင်အားတိုးချဲ့ဖို့တက်တက်သားဖြစ်ပြီးတိုင်းရင်းသားနေပြည်တော်မှာထိုးစစ်တွေပိုတိုးလာနိုင်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေလည်းပိုများလာနိုင်ကြောင်း KNU ကင်မျိုးသားအစည်းအရုံးခေါင်းဆောင်တူဖြစ်သူဘူမူစောလာငွေကပြောပါတယ
်ဘလို့စင်မလားသူစစ်တပ်ကြီးကိုတိုးချဲ့ထားလိုက်ပြီးတော့သူတို့စစ်တပ်ထဲမှာအလိုလျောက်စစ်တပ်ဝင်နေတယ်သူလည်းမရှိတော့ဘူးတော့ခါကြတော့သူတို့ကခေတ်စစ်သားတွေညံဖမ်းနေခေတ်စစ်သားတွေညံဖမ်းတဲ့ခါကျတော့နိုင်ငံတကာလည်းပဲအဲ့ဒီကနေပတ်သက်ပြီးတော့ထောက်ပြလာတဲ့ပုံမှာသူတို့လုတ်ချင်လို့လုတ်ဖို့ကတိတ်ပြီးအလားအလာမကွာတော့ဘူးဒါပေမဲ့သူစစ်တပ်ကလည်းမလျှော့နိုင်တဲ့အချိန်ဒီခေတ်စစ်ကလည်းပဲနည်းနည်းနည်းနည်းဖြေရှားဖို့မစင်စားတဲ့ခါကျဒီစစ်တပ်ကိုဖိနှောက်ဖို့နဲ့ဒီစစ်ကိုချက်ဖို့အတွက်မီဒီယာအနေနဲ့ဒီစစ်သားလုတ်တော့ခါဒီလူလူတရားလုံးကိုရှင်းစောလို့ရှိရင်စစ်ကြုံဖြစ်နေဒီဒီခေတ်စစ်တပ်မှာဆွဲသွင်းတဲ့ဒီကားပဲ
စစ်စွာထုတ်ပြန်လိုက်တဲ့စစ်မှုမထမ်းမနေရဥပဒေမှာတကယ်လို့အသက်18နှစ်ပြည့်ပြီသူတွေဟာစစ်မှုထမ်းမှုပြက်ကွက်ရင်အများဆုံးထောင်ဒဏ်9နှစ်ထိပြစ်ဒဏ်ချမှတ်ခံရမယ်လို့ပါရှိကြောင်းသိရပါတယ်ခင်ဗျာ